This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့မှကင်းဝေးပြီးကိုစိတ်နှပ်ပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုစတင်တော့မှဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။လာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ22ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့အမှတ်910စီအင်ဂျင်နီယာတယင်းမှထွက်လာတဲ့ဘုံမှုကြော်စီရဦးစီးတဲ့စစ်ကြောင်းကိုတိုက်ခိုက်မှုစစ်သား12ဦးသေဆုံးလက်နက်6လက်သိမ်းဆည်းရရှိပြည်ဝင်ခရမတရားမျိုးနယ်စောက်ချုံပေါက်ရွာမှာဘုံမှုကြော်စီရခမရ931ဦးစီးခမရ931 933 934အင်အား90ကျော်ပါစစ်ကြောင်းအားပြည်ဝင်ခရိုင်ကုတ်ကဲရီမှုရဲ့ကုတ်ကဲမှုနဲ့အမှတ်910တယင်းမန္တလေးခရိုင်ပကဖမဟာအောင်မြင်မြို့နယ်ချမ်းမြသာစီမြို့နယ်မရယာမြို့နယ်ပကဖပူပေါင်းအဖွဲ့တို့မှနိုဝင်ဘာလ18ရက်နေ့မနက်ပိုင်းမှာတိုက်ခိုက်ခဲ့ကြောင်းအမှတ်1စစ်ဒေသမှသတင်းထုတ်ပြန်ပါသည်ရန်သူအဖွဲ့ဟာမန္တလေးခရိုင်အောင်မြင်သာစံမြို့နယ်ရှိစာအာရ939အမှတ်939စစ်မြေပြင်အင်ဂျင်နီယာတယင်းမှာအင်အားစုဖွဲ့ပြီးတပ်ဖမ်းတောင်းရွာမှတဆင်ဝင်ရောက်လာခြင်းဖြစ်တယ်လို့ဖော်ပြထားပါသည်တိုက်ပွဲအတွင်းစစ်ကောင်စီထံမှ12ဦးသေဆုံးပြီး MA15 ငချင်းမီနဲ့MA10 RPG အပါလက်နက်ကိုလက် RPG ဒုံးသီး၈လုံး60မမဘုံးသီး၅လုံးအီနာဂါဘုံးသီး၅လုံး 5.56G 352တောင်း G3G 248တောင်း MAGAIN 9ခု GAIN အဝိုင်းတစ်ခု MA15 G ကပတ်တစ်ခု equipment တစ်ခု uniform နှစ်စုံတင်စီရရှိတယ်လို့သိရပါတယ်ညနေ9နာရီ9မိနစ်မှာနာမခမတက်လာတဲ့ MI35 ဖြင့်ပြစ်ခတ်တိုက်ခိုက်ပြီးတော့ညနေ9နာရီ17မိနစ်မှာမိဒီလာမတက်လာတဲ့ Jet Type လေယာဉ်ဖြင့်၃ချိန်ပုံကျဲတိုက်ခိုက်ကညနေ9နာရီ13မိနစ်မှာ Jet Type လေယာဉ်ဖြင့်၂ချိန်ထပ်မံပုံကျဲတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီထီလင်းမျိုးမှထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒရုန်းများဖြင့်ပုံချတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ18ရက်နေ့ညနေပိုင်းမှာထီလင်းမျိုးမှစတင်ထွက်ခွာလာတဲ့အင်အား90ကျော်ပါစစ်ကြောင်းဟာနိုဝင်ဘာလ20ရက်နေ့မှာကြားခဲကြီးရွာတောင်ဘက်ပဝန်းကျင်သို့ရောက်ရှိနေချိန်ကန်ကောခရိုင်တပ်ရင်း15 16 19 YRE ထီလင်းရဲဘော်များမှ Face Wing ဒရုန်းများဖြင့်ပုံသီးအလုံးကြီး40ခန့်ကျဲချတိုက်ခိုက်ခဲ့ကြောင်းတဲ့တင်ထုတ်ပြန်ထားပါတယ်။ရောတက်တော် YA မြေပြင်စစ်ကြောင်းနဲ့ YRE ပူးပေါင်းပြီးတော့ဟန်ချန်ညီညီပူပေါင်းတိုက်ပွဲဝင်ခဲ့ပြီးတိုက်ပွဲပြင်းထန်နေစဉ်နေ့လယ်တနအိမင်းနဲ့20မှာမုံရွာနာမခတက် MI35 တစီမှနိုင်ဝဲခန်းကြာလေးချောင်းတိုက်ခတ်မှုပြုလုပ်ခဲ့ကပူပေါင်းတက်ဖွဲ့မှရဲဘော်များထိခိုက်ကြဆုံးမရှိခဲ့ဘူးလို့ဖော်ပြထားပါတယ်အဆိုပါစစ်ကြောင်းဟာနိုဝင်ဘာလ21ရက်နေ့နေ့လယ်တနအိကန်းမှာထီလင်းမျိုးပေါ်သို့ပြန်လည်ဆုတ်ခွာဝင်ရောက်သွားပြီးဖြစ်ကရန်သူထိခိုက်ကြဆုံးမှုများအားစုံစမ်းစီစစ်နေစေဖြစ်ကြောင်းသိရပါတယ်ခင်ဗျာဆလဘီရန်ကုန်မြဝတီအတန်လွင့်ဌာနအား M79 လက်နက်ကြီးဖြင့်40မမ3လုံးပစ်ခတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ10ရက်နေ့မှာကြာရောက်ခဲ့တဲ့ရန်ကုန်အာမီ YA ရဲ့တနှစ်ပြည့်အထိမ်းအမှတ်အဖြစ်နိုဝင်ဘာလ21ရက်နေ့ညနေ 9:10 မိနစ်ဝန်းကျင်အချိန်ကမှရန်ကုန်တိုင်းမော်ဘီမြို့နယ်အကျန်းဘက်မင်းအောင်လိုင်လက်အောက်ခံမြဝတီအတန်လွင့်ဌာနအားရန်ကုန်အာမီ YA ရဲဘော်များမှ M79 လက်နက်ကြီးများဖြင့်40မမ3လုံးကိုထိထိရောက်ရောက်ပစ်ခတ်နိုင်ခဲ့ကြောင်းတင်ထုတ်ပြန်ပါတယ်။နောက်ထပ်ပစ်မှတ်ကြီးများကိုလေအကြမ်းဖက်ဆီယနာရှင်မပြုံမချင်းဆက်လက်ပြီးတော့တိုက်ခိုက်ချိန်မုံသွားမှာဖြစ်တာကြောင့်မိဘပြည်သူများအနေဖြင့်အကြမ်းဖက်စစ်ကောင်စီနဲ့ပတ်သက်တဲ့နေရာများနဲ့ဝေးဝေးနေထိုင်ပေးကြပါရန်မြတ်တာရက်ခံထားပါရခင်ဗျာ ဆက်လက်ပြီးနေပြည်တော်ပြင်မနာ6အိမ်စုရွာမှာတက်ဆွေးထားတဲ့စစ်တပ်ကိုတိုက်ခိုက်မှုခလာရ84တပ်ရင်းမှုဒုတိယဗိုလ်မှူးကြီးအပါအဝင်စေကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးတဲ့တဲ့တွင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ19ရက်နေ့မွန်လွယ်3နာရီ17မိနစ်ခန့်အချိန်မှာနေပြည်တော်ပြင်မနာမြို့နယ်6အိမ်စုရွာမှာတက်ဆွေးထားတဲ့အကြမ်းဖက်စစ်တပ်ကို KNDO PDF ပူးပေါင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ကြောင်း KNDO တပ်ခွဲ4မှသိရပါတယ်။ထိတွေ့တိုက်ပွဲ45မိနစ်ခန့်ကြာမြင့်ခဲ့ပြီးတော့အကြမ်းဖက်စစ်တပ်ခလာရ84တပ်ရင်းမှတရင်မှုဒုတိယဗိုလ်မှူးကြီးအဆင့်ရှိသူတဦးအပါအဝင်10ဦးသေဆုံးခဲ့ပြီးတော့အများအပြားထိခိုက်ဒဏ်ရာရရှိခဲ့က NPT PDF တရင်836မှာရဲဘော်တဦးမစိုးရိမ်ရဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုအထူးတက်ရင် KNDO တက်ခွဲလီ KNU KNL တက်မဟာနှစ်နဲ့ NPT PDF တက်ရင်များဖြစ်တဲ့839 832 834 836တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြောင်းသိရပါတယ်ခင်ဗျာ။ဆလဘီနောင်ချိုမှာစစ်ကောင်စီမှဘုံထက်မှန်ကျဲချမှုကြောင့်ဒေသခံ2ဦးသေဆုံး5ဦးတန်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ20ရက်နေ့ညနေ3နာရီအချိန်မှာစစ်ကောင်စီတပ်မှနောင်ချိုမြို့နယ်ကုန်းကြီးကျေးရွာသို့ Jet Fighter ဖြင့်ဘုံနှလုံးကျဲချရာဖုန်ကြီးကျောင်းအတွင်ကျရောက်ပေါက်ကွဲပြီးတော့ကျောင်းဝန်းထဲရှိအသက်23နှစ်အရွယ်အမျိုးသမီး2ဦးသေဆုံးကအမျိုးသား2ဦးထိမှန်တန်ရာရရှိခဲ့ကြောင်းTNL မှာတရင်ထုတ်ပြန်ပါတယ်။အလားတူညတကောင်ရန်12နာရီအချိန်မှာလဲကန်ကြီးကျေးရွာမှာစစ်ကောင်စီမှ Jet Fighter ဖြင့် 3 ချိန်ဘုံလာရောက်ကျဲချရာကျေးရွာအတွင်းသို့ပေါင်900ဘုံတစ်လုံးကျရောက်ပေါက်ကွဲပြီးတော့ဒေသခံအမျိုးသားတအူထိမှန်သေဆုံးက3ဦးထိမှန်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီတပ်ဟာလေကြောင်းကိုအသုံးပြုပြီးတော့နေစဉ်ရက်ဆက်ပြည်သူများကိုဥတီကဘုံကျဲချတိုက်ခိုက်ခဲ့ခြင်းကြောင့်နောင်ချုံမြို့နယ်မှာနိုဝင်ဘာလ1ရက်နေ့မှ22ရက်နေ့အထိဒေသခံ18ဦးသေဆုံးပြီးတော့26ဦးထိမှန်ဒဏ်ရာရရှိကနေအိမ်အများပြားပျက်စီးခဲ့တယ်လို့သိရပါတယ်။ဒါကြောင့်မိဘပြည်သူများအနေဖြင့်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုများရှောင်ရှားနိုင်ရန်စေရေးတတိရှိရန်လူစုလူဝေးမပြုတ်လောက်ကြရန်နဲ့လေကြောင်းရန်ကာကွယ်ပူဆိုင်ရာအသိပေးထုတ်ပြန်ချက်များလိုက်နာဆောင်ရွက်ရန်လိုအပ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီလောင်လုံးကြောင်းနီမော်ကြီးရွာမိုက်ခရိုဝေ့ဗ်စကန်ကုန်းမှာတာဝန်ထမ်းဆောင်နေတဲ့စစ်သားတပ်ဦးအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ2ရက်နေ့လောင်လုံးမြို့နယ်ကြောင်းနီမော်ကြီးရွာမိုက်ခရိုဝေ့ဗ်စကန်ကုန်းမှာတာဝန်ထမ်းဆောင်နေတဲ့ကိုကျော်တပ်ဦးပစ139935ခလာရ269ဟာຫນွေອູ້ປ່ຽຈາຈັດພွေຫນွေອູ້ກາເຣລາໂຟສທັນສັດຕວກາອະລິນວິນຍောက်ເຂຈອງຕະດິນທົ່ວປ່ຽນມາດີ ME1 2ແລະຈີບ້ອງ5ບ້ອງນີ້ຈີ246000ໂຕອາຢູ່ສອງລາກາແລະແນ່ນແນ່ຕະກວາປີດູຍິງກວນຄູລົງລາໄດ້ກູຈໍຕະອູ້ນີ້ໂຕຍແມີຕາຊູອາກົ່ງປິສຸງວີ380ຈັດຈີມິນກາບີກິນລົງຈົ່ງຍາໂຕປູສອງຊີຊິນປີແກ່ປີຜິດເດລູພໍປ່ຽຖ້າວ່າໄດ້ຄະຍາဆလဘီကျေတောင်တိုက်ပွဲမှာကြာဆုံးခဲ့ရတဲ့ရဲဘော်ငိမ့်ချန်းအပါဝင်တမ်းပြည့်အတွက်အသက်ပေးလူမြင့်မြတ်စွာကြာဆုံးခဲ့သူများအထိမ့်မဲ့အခမ်းအနားကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။လောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မှကျေတောင်တိုက်ပွဲမှာကြာဆုံးခဲ့ရတဲ့ရဲဘော်ငိမ့်ချန်းအပါဝင်တမ်းပြည့်အတွက်အသက်ပေးလူမြင့်မြတ်စွာကြာဆုံးခဲ့သူများအထိမ့်မဲ့အခမ်းအနားကျင်းပခဲ့ပါတယ်။နိုဝင်ဘာလ21ရက်နေ့လောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအတည်ပြုဆိုထားတာပါ။နိုဝင်ဘာလ21ရက်နေ့ဟာကျေတောင်တိုက်ပွဲမှာကြာဆုံးခဲ့ရတဲ့မိမိတို့လောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အာဇာနည်တရေကောင်ရဲဘော်ငိမ့်ချန်3နှစ်ပြည့်နေ့ဖြစ်ပါတယ်။လောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မှကျေတောင်တိုက်ပွဲမှာကြာဆုံးခဲ့ရတဲ့ရဲဘော်ငိမ့်ချန်အပါအဝင်တိုင်းပြည်အတွက်အသက်ပေးလူမြင့်မြတ်စွာကြာဆုံးခဲ့တဲ့အာဇာနည်တရေကောင်တို့အားအလံတဝက်ချလွင့်ထူကရဲဘော်တို့အားအလေးပြုခမ်းနားကျင်းပခဲ့တယ်လို့ဆိုပါတယ်။ထို့အတူမိသားစုဝင်များမှရဲဘော်ငိမ့်ချန်အားရည်စူးပြီးတော့တန်ဃာတော်များအားဆုံးကတ်လှူခြင်းနဲ့တင်တန်းတက်ရဲဘော်များအားတံပေါင်းနဲ့ကြက်သားဟင်းအာဟာရဒါနကျွေးမွေးလှူဒန်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့ဇေယျသတင်းတွေကိုတော့ Radio NUG သတင်းတောက် Car Share ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဇေယျသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပူပူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ22ရက်နေ့ရေဒီယို NUG ရဲ့နာနက်ခင်းပြည်ရင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်ကျွန်မကတော့ပူပူပါ ပထမဆုံးအနေနဲ့တင်ဆက်ပေးမယ့်သတင်းကတော့ပြည်သူတော်လှန်ရေးဟာအကြက်တဲခက်ခဲတွေကြားကပင်ရှေ့ကိုဆက်ပြီးတလှမ်းချင်းခြိတက်နေကြရတဲ့အနေအထားဖြစ်ကြောင်းပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြည်သူတော်လှန်ရေးဟာအကြက်တဲခက်ခဲတွေကြားကပင်ရှေ့ကိုဆက်ပြီးတလှမ်းချင်းခြိတက်နေကြရတဲ့အနေအထားဖြစ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးအမှတ်စဉ်42မြန်ဆောင်2024မှာဂျာကာလာဒေသန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားခဲ့ပါတယ်။လက်ရှိတော်လှန်ရေးရဲ့အခြေအနေတွေအရနိုင်ငံရေးဆိုင်ရာအရေးကြီးအစည်းအဝေးတွေဆွေးနွေးညှိနှိုင်းမှုတွေခက်စိတ်စိတ်ရှိလာခဲ့ပြီးကျွန်တော်တို့ပြည်သူတော်လှန်ရေးဟာအကြက်တဲခက်ခဲတွေကြားကပင်ရှေ့ကိုဆက်ပြီးတလှမ်းချင်းခြိတက်နေကြရတဲ့အနေအထားဖြစ်ကြောင်းအရေးကြီးရဲ့ stakeholder တွေတွေးဆကြတဲ့အစည်းအဝေးတွေမှာလက်ရှိတော်လှန်ရေးအခြေအနေနိုင်ငံရေးအနေအထားတွေစဉ်းစားကြရတဲ့အခါမှာအုပ်ချုပ်ရေးကဏ္ဍကမပါမဖြစ်ထည့်သွင်းစဉ်းစားကြရတာဖြစ်ကြောင်းဂျာကာလာဒေသန္တရပြည်သူအုပ်ချုပ်ရေးပေါ်ဆောင်မှုမှာအုပ်ချုပ်ရေးနဲ့ပြည်သူဝန်ဆောင်မှုကိုပဲလှုပ်ဆောင်ရတာမျိုးမဟုတ်ဘဲနဲ့တော်လှန်ရေးရဲ့လိုအပ်ချက်အရာပုံရိပ်မှန်းချက်ပန်းနိုင်တူညီကြတဲ့တော်လှန်ရေးအင်အားစုတွေကိုလည်းစုစည်းရင်းရှေ့ဆက်နေကြရတာဖြစ်ပါကြောင်းအတူတကွသွားနိုင်မှသာတော်လှန်ရေးတာမကအုပ်ချုပ်မှုရန်နေရာထူထောင်မှုမှာလည်းအောင်မြင်လာမှာဖြစ်ပါကြောင်းဝန်ကြီးချုပ်ကပြောပါရယ်အစည်းအဝေးတို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အတွင်းဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရယ်ရှင်အခုဆက်လက်ပြီးတော့နိုင်ငံတကာအတိုင်းဝန်းအနေနဲ့စစ်အုပ်စုရဲ့အတုအယောင်ရွေးကောက်ပွဲအားခိုင်မာစွာကန့်ကွက်ရန်တိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။နိုင်ငံတကာအတိုင်းဝန်းအနေနဲ့စစ်အုပ်စုရဲ့အတုအယောင်ရွေးကောက်ပွဲအားခိုင်မာစွာကန့်ကွက်ရန်ကုလသမဂ္ဂလုံခြုံရေးကောင်စီတွင်မြန်မာနိုင်ငံအရေးကိစ္စနှင့်ဆက်လင်း၍တကားပိတ်အစည်းအဝေးမကျင်းပမီလုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဤတင်အမြဲတမ်းကိုယ်စားလှယ်ကသတင်းစာရှင်းလင်းပြောကြားပြီးနောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်မြန်မာပြည်သူများသည့်၎င်းတို့၏ဆန္ဒကို2020ခုနှစ်ကကျင်းပပြုလုပ်ခဲ့တဲ့လွတ်လပ်ရေးတရားမျှတသောအထွေထွေရွေးကောက်ပွဲတွင်ထုတ်ဖော်ပြသခဲ့ပြီးဖြစ်ပါကြောင်းသို့သောစစ်တပ်သည်2021ခုနှစ်တွင်တရားမဝင်အာဏာသိမ်းမှုဖြင့်မြန်မာပြည်သူတို့၏ဆန္ဒကိုလျှို့ရှုခဲ့ပါကြောင်းမြန်မာပြည်သူများသည့်စစ်အုပ်စု၏အတုအယောင်ရွေးကောက်ပွဲကိုပြင်းပြင်းထန်ထန်ပယ်ချပါကြောင်းနိုင်ငံတကာတိုင်းဝန်အနေဖြင့်လည်းစစ်အုပ်စု၏အတုအယောင်ရွေးကောက်ပွဲအားခိုင်မာစွာကန့်ကွက်ရန်တိုက်တွန်းမှာကြောင်းတန်မတ်ကြီးကပြောပါတယ်အကြံဖက်စစ်အုပ်စုတွင်ရွေးကောက်ပွဲကျင်းပရန်ဥပဒေအကြောင်းအရတရားဝင်မှုသာမကကျင်းဝက်ပိုင်းဆိုင်ရာအခွင့်အာဏာပါမရှိကြောင်းတန်မတ်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်ရှင်ဆက်လက်ပြီးတော့ပြည်ရင်းတရားဥပဒေစိုးမိုးမှုကင်းမဲ့သည့်အခြေအနေအောက်မှာအယက်သားပြည်သူများအပေါ်မစင်မတင်လေးချောင်းတိုက်ခိုက်မှုနှင့်ပုံကျဲတိုက်ခိုက်ခြင်းကြေးရွာများကိုမိရှုဖျက်ဆီးခြင်းတို့ကျူးလွန်နေတဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်။စစ်အုပ်စုအနေဖြင့်ပြည်ရင်းတရားဥပဒေစိုးမိုးမှုကင်းမဲ့အောင်ဖန်တီးထားသည့်အခြေအနေအောက်မှာအယက်သားပြည်သူများအပေါ်မစင်မတင်လေးချောင်းတိုက်ခိုက်မှုနှင့်ပုံကျဲတိုက်ခိုက်ခြင်းကြေးရွာများကိုမိရှုဖျက်ဆီးခြင်းတို့ကိုကျူးလွန်နေတယ်လို့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေး၌မြန်မာနိုင်ငံရှိရိုဟင်ဂျာမွတ်စလင်များနှင့်အခြားလူနည်းစုများ၏လူအခွင့်အရေးအခြေအနေဆုံးဖြတ်ချက်အစိုးမူချမ်းအားအတည်ပြု၍ဆုံးဖြတ်ချက်မချမီဆွေးနွေးရာမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်။စေအုပ်စုအနေဖြင့်ပြည်ရင်းတရားဥပဒေစိုးမိုးမှုကင်းမဲ့အောင်ဖန်တီးထားသည့်အခြေအနေအောက်မှာအယက်သားပြည်သူများအပေါ်မစင်မတင်လေးချောင်းတိုက်ခိုက်မှုနှင့်ပုံကျဲတိုက်ခိုက်ခြင်းကြီးရွာများကိုမိရှုဖျက်ဆီးခြင်းအယက်သားပြည်သူများကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခြင်းမတရားဖမ်းဆီးချုပ်နှောင်ထိန်သိမ်းခြင်းညှဉ်းပန်းနှိပ်စက်ခြင်းနှင့်လိင်ပိုင်းနှင့်ကြားမအခြေပြုအကြမ်းဖက်မှုများအပါအဝင်တခြားသောအကြမ်းဖက်မှုများကျူးလွန်နေခြင်းအတင်းအကျပ်တပ်သားဆူဆောင်းမှုရက်စက်ကြမ်းကြုတ်မှုများနေ့စဉ်ကျူးလွန်နေခြင်းနှင့်နယ်စပ်ဖြတ်ကျော်မှုကင်းများကိုအားပေးနေခြင်းကြောင့်မြန်မာပြည်သူများအနေဖြင့်ရခိုင်ကမကြုံတွေ့ဘူးသည့်အတားအဆဖြင့်ဒုက္ခရောက်နေကြရကြောင်းစစ်အုပ်စုအနေဖြင့်နိုင်ငံတကာအတိုင်းဝန်း၏တထောင်တနေရာမှဓာတ်ရိုက်ဖြစ်စေ၊တွယ်ဝါရေးဖြစ်စေရရှိသောပံ့ပိုးမှုများကြောင့်ထိုကဲ့သို့သောလူမဆန်သည့်ရာဇဝတ်မှုများကိုကျူးလွန်ခွင့်ရရှိနေသည်မှာရှင်းလင်းမြင်သာကြောင်းတန်မတ်ကြီးကပြောပါရယ်မြန်မာနိုင်ငံအကြက်အတဲအတွက်သင့်လျော်စွာမဖော်ပြခြင်းနှင့်ဖြည့်ရှင်းပေးခြင်းမရှိသည်ကိုကြည့်ခြင်းအပြင်နိုင်ငံတကာအတိုင်းဝန်း၏နေရာတွင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများအနေဖြင့်မြန်မာနိုင်ငံရှိအပြစ်မဲ့အရတားပြည်သူများ၏အသက်အိုးအိမ်ကိုမျက်ွယ်ပြုနေသည်လောရာဇဝတ်မှုများကျူးလွန်နေသည့်စီအုပ်စု၏ရုပ်ရင်းကြမ်းတမ်းသောရည်ရွယ်ချက်များကိုသာထောက်ခံအားပေးနေလောဟုသည့်အထူးစိုးရိမ်ရသည့်အမေးများကိုသာဖြစ်ပေါ်လာစေတယ်လို့တန်မတ်ကြီးကပြောပါရရှင် အခုတခါဆက်လက်ပြီးတော့ပြည်သူလူထုလက်လန်းမိနိုင်တဲ့အတိုင်းအတာနဲ့နေဦးပံရဲ့ရှယ်ယာတွေကိုရောင်းချပေးနေရေးဝယ်ယူအားပေးကြရန်ဒုဝန်ကြီးဒေါ်ဤတင်စာမောင်တိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပြည်သူလူထုလက်လန်းမိနိုင်တဲ့အတိုင်းအတာနဲ့နေဦးပံရဲ့ရှယ်ယာတွေကိုရောင်းချပေးနေရေးဝယ်ယူအားပေးကြရန်ဒုဝန်ကြီးဒေါ်ဤတင်စာမောင်တိုက်တွန်းဆိုပါရယ်။နေဦးပံတီထောင်ချိန်ကစပြီးယနေ့ချိန်ထိဘန်နာရေးစစ်မျက်နှာပြင်မှာစောစောတမန်တိုက်ပွဲဝင်လျက်ရှိပါရယ်။မနေ့ကလည်းဒီလိုချိန်မှာနေဦးပံရဲ့ရှယ်ယာတွေကိုပြည်သူလူထုထံလက်လန်းမိနိုင်အောင်လို့ရောင်းချပေးခဲ့ပါရယ်။ဒီနှစ်နိုဝင်ဘာ15ရက်နေ့ကနေဒီဇင်ဘာလ5ရက်နေ့အထိမှာလဲပြည်သူလူထုလက်လန်းမိနိုင်တဲ့အတိုင်းအတာနဲ့ကျမတို့နေဦးပံရဲ့ရှယ်ယာတွေကိုရောင်းချပေးနေပါရယ်။နေဦးပံရဲ့ရှယ်ယာတွေကိုနေဦးပံအကောင့်တစ်ခုရှိုံနဲ့ဝယ်ယူနိုင်ပြီး CDM တွေအတွက်ထောက်ပံ့ပေးနေတဲ့နေဦးထီလို့ကဏ္ဍမျိုးတွေမှာလဲဝင်ရောက်အားပေးလို့ရပါတယ်လို့ဆိုပါရယ်။ဗန်စုရှယ်ယာရှင်ဖြစ်ဖို့အတွက် ICO Round 2မှာအနည်းဆုံးဒေါ်လာ30ပမာဏနဲ့ STB အကောင့်ရှိုံနဲ့ကိုယ်တိုင်ဝယ်ယူနိုင်တယ်လို့ RM များစီမားတစ်ဆင့်လဲဝယ်ယူနိုင်ပါတယ်ရှင်။အခုတခါဆက်လက်ပြီးတော့မြန်မာမှကန့်ကွက်ခဲ့လို့စေစုနှစ်နှစ်ခုကျော်ကြာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေချောင်သတိပေးပြီးလက်တော့ပြန်သည့်နိုင်ငံရေးတွင်ပါဝင်ရန်အာဆီယံကိုအသုံးမချဖို့မြန်မာကိုတိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအတွက်အာဆီယံ၏မိဖက်နိုင်ငံများပုံမပါဝင်လာခြင်းကိုမြန်မာနိုင်ငံမှကန့်ကွက်ခဲ့လို့စေစုနှစ်နှစ်ခုကျော်ကြာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုဂျူပန်တည်ဆောက်ခဲ့သည့်အာဆီယံဗဟိုထုတ်ကိုင်မှုကိုထိခိုက်စေချောင်ကာကွယ်ရေးဝန်ကြီးဒေါက်တာအန်ငင်ဟန်းကနိုဝင်ဘာလ20ရက်တွင်ပြောကြားခဲ့လို့သိရပါတယ်။လာအိုနိုင်ငံဘီယင်ကျင်းမြို့တွင်18ချိန်မြောက်အာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေး ADMM အပြီးတွင်ဒေါက်တာအန်နင်ငန်းကမြန်မာနိုင်ငံမှတဦးရဲကန့်ကွက်မှုကြောင့်အစည်းအဝေးတွင်ဆွေးနွေးခဲ့သည့်တချို့သောကိစ္စရပ်များတွင်တောင့်တင်ရေမကျဖြစ်နေကြောင်းပြောကြားခဲ့ပါတယ်။အာဆီယံဥက္ကဋ္ဌဖြစ်လာရင်မလေးရှားက2025မှာပြန်ပြီးဆွေးနွေးရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဆွေးနွေးပွဲအစီအစဉ်ပါအချက်အချို့ကိုမြန်မာဘက်ကကန့်ကွက်လိုက်တာဖြစ်တယ်လို့ဒေါက်တာငင်ကပြောပါတယ်။တောင့်တင်ရေမကျဆက်လက်ရှိနေပါက ADMME ယုံကြည်စိတ်ချရမှုဆုံးရှုံးသွားမည်ဖြစ်ကြောင်း၎င်းကသတိပေးပြီးလက်တော့ပြန်သည့်နိုင်ငံရေးတွင်ပါဝင်ရန်အာဆီယံကိုအသုံးမချဖို့မြန်မာနိုင်ငံကိုတိုက်တွန်းခဲ့ပါတယ်။မတ်လအစည်းအဝေးပြီး ADMM သည်တိုးချဲ့ကာကွယ်ရေးအစည်းအဝေး ADMM Plus အတွက်အဖွဲ့ဝင်အသစ်များကိုလက်ခံရန်စဉ်းစားနေကြောင်းပြောကြားခဲ့ပြီးလက်ရှိတွင်ဆွေးနွေးဖက်၈နိုင်ငံပါဝင်သည့်ဩစတေးလျ၊တရုတ်၊အိန္ဒိယ၊ဂျပန်၊နယူးဇီလန်၊ရုရှား၊တောင်ကိုရီးယားနှင့်အမေရိကန်အနောက်နိုင်ငံအချို့က ADMM Plus တွင်ပါဝင်ရန်စိတ်ဝင်စားကြောင်းဖော်ပြခဲ့ကြပါတယ်။လာအိုနိုင်ငံတွင်ကျင်းပနေသည့်18ချိန်မြောက်အာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေးသို့အကြံဖက်စစ်ကောင်စီဘက်မှကာကွယ်ရေးဝင်ကြီးဌာနနိုင်ငံတကာရေးရာဌာနကညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ဝင်းတက်ရောက်နေခြင်းဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့ထောင်ချထားခံရတဲ့ NLD အစိုးရယင်းနှိမ့်ညံမှုနဲ့နိုင်ငံသားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းစေယုံတင်ထားရတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဖမ်းဆီးထောင်ချထားခံရတဲ့ NLD အစိုးရယင်းနှိမ့်ညံမှုနဲ့နိုင်ငံသားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းအားမန္တလေးအထွေထွေယောဂါကုပြည်သူစေယုံကြီးတို့ပို့ဆောင်ထားရကြောင်းသိရှိရပါတယ်။ဦးတောင်ထွန်းအားနိုဝင်ဘာလ20ရက်နေ့နံနက်7:00နာရီခွဲကအိုးကိုအကျဉ်ထောင်မှမန္တလေးစေယုံကြီးတို့ပို့ဆောင်ခဲ့ရပြီး6ထက်ဆောင်ရှိအထက်မြန်မာပြည်နှလုံးအထူးကုစံတာနှလုံးယောဂအတုခုဌာနသို့ပို့ဆောင်ကူတာနေရတယ်လို့သိရပါတယ်။ပြည်တော်စုဝင်ကြီးဦးတောင်ထွန်းကိုစစ်ကောင်စီကဖမ်းဆီးပြီးယာကြီးမှုအမှတ်41 42 43မြင်းဆောင်2021အဂရိ55ဖြင့်ဆွဆွဲကမန္တလေးဗဟိုအကျဉ်းထောင်၌ထောင်ကိုနှင့်ချထားခြင်းဖြစ်ပါတယ်။ဦးတောင်ထွန်းသည်ယင်းနှိမ့်ညံ့မှုနှင့်နိုင်ငံသားစီးပွားရေးဆက်သွယ်ရေးဝင်ကြီးဌာန၏ပြည်တော်စုဝင်ကြီးဖြစ်သည့်အပြင်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်မြန်မာယင်းနှိမ့်ညံ့မှုကော်မရှင်၏ဥက္ကဋ္ဌပြည်တော်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာန၏ဝင်ကြီးအဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါれ။ဒါအပြင်နိုင်ငံသား၏ဝင်ကြီးဌာန၏နိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်အဖြစ်2001ခုနှစ်မှ2005ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီး2006ခုနှစ်တွင်ဖိလစ်ပိုင်တန်မတ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပါれရှင်။အခုဆက်လက်ပြီးတော့ပသိမ်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖနှင့်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတို့တွေ့ဆုံဆွေးနွေးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ AR တိုင်းပသိမ်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတာဝန်ရှိသူများနှင့်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတာဝန်ခံနှင့်ဒုတာဝန်ခံများနိုဝင်ဘာလ21ရက်နေ့နေ့လယ်2နာရီမှ3နာရီ40အထိဌာနတွင်ပုံမှန်စည်းဝေးကိုအွန်လိုင်းဇွန်မှတစ်ဆင့်ကျင်းပခဲ့ပါတယ်။အဆိုပါတွေ့ဆုံမှုကိုခရိုင်တာဝန်ခံဒုတာဝန်ခံစီရေးဒုတာဝန်ခံစီယုံရေးနှင့်မြို့နယ်ပကဖတာဝန်ခံဒုတာဝန်ခံအတီးတီတို့တက်ရောက်ဆွေးနွေးခဲ့ကြပါတယ်။မြို့နယ်ပကဖတာဝန်ခံများမှကဏ္ဍအလိုက်လှုပ်ဆောင်ချက်များအကြံပြုချက်များဆွေးနွေးခြင်း၊ခရိုင်ပကဖတာဝန်ခံများမှကဏ္ဍအလိုက်ရှေ့လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်များပြန်လည်ဆွေးနွေးခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။ အခုနောက်ဆုံးအနေနဲ့ဖားဆောင်မြို့မှစစ်ဘေးရှောင်ပြည်သူများအတွက်လိုအပ်သောအနေထည်များအလူရှင်အသီးသီးမှသွားရောက်လှူဒါန်းတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဖားဆောင်ပြည်သူကာကွယ်ရေးတပ်မှတာဝန်ရှိသူများနှင့်အလူရှင်အသီးသီးတို့မှနေ၍ဖားဆောင်မြို့စစ်ဘေးရှောင်ပြည်သူများအတွက်လိုအပ်သောအနေထည်များကိုသွားရောက်လှူဒါန်းခဲ့ကြောင်းတဲ့ရင်ထုတ်ပြန်ပါရယ်။စစ်ဘေးရှောင်စကန်းရှိကလေးတငယ်များအတွက်မုံနှင့်အအေးပူများပေးဝေခြင်းစောင်းရာသီ၌နွေနွေထွေးထွေးဝတ်ဆင်နိုင်စေရန်အတွက်ကလေးလူကြီးမရွေးဝတ်ဆင်နိုင်သောအနေထည်များအားသွားရောက်လှူဒါန်းခဲ့တယ်လို့ဖော်ပြထားပါရယ်။၎င်းအပြင်အလူရှင်များမှစစ်ဘေးရှောင်စားသင့်ချောင်းနှင့်ပညာသင်ယူနေသောကျောင်းသူကျောင်းသားဆရာဆရာမများအတွက်လိုအပ်သောစာရေးကိရိယာများလည်းလှူဒါန်းခဲ့ပြီးစစ်ရှောင်ပြည်သူအရေးအတွက်အင်မတန်များရာကြောင့်လူတိုင်းစစ်ပေးလှူနိုင်ခြင်းမရှိသေးသည့်အတွက်လှူဒါန်းလိုသောအလူရှင်များအားအမြဲတမ်းကြိုဆိုလျက်ရှိပါကြောင်းထုတ်ပြန်ထားပါရယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်။
ဒီရင်တဲ့နေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒေါ်လန်ဟီတီဂီတာအစီအစဉ်မှာ Love Your Content ကဖန်တီးထားတဲ့ Tattoo ဆိုတဲ့ဒေါ်လန်ဟီတီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။Radio NUG သောတာရှင်များခင်ဗျာဒီနေ့မနေ့ရနောက်ဆုံးအစီအစဉ်အနေနဲ့ဒိုင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုယိုးလာတန်တာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
တာလီဆွားပါ Radio NUG တပတ်ထောင်းတောင်းဒီကိုရခိုင်ဘာသာနောက်တောင်စားပြီလောက်ကိုခရိုက်ပါရီအကျယ်ရိုးလာတန်တာပါဆိုင်းယာနာရှောင်းစာလိုက်ကိုရှုံရင်းအောင်ကရူဇာနေရနော်တဖားမှာလေးမျိုးစားတိုက်တိကိုဘဲဝမ်းချောင်းကောင်တီနာထီးတွေးအန်းနယ်လာဖို့လုံလာဆိုင်ထောရာဖို့ background ရာရီသမတာ priority တထောင်းကိုပနာမတောင်းစားပြီးပါမယ်။နိုဝင်ဘာလ20ရက်အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နာခလေးတငယ်ရေးရာဝန်ကြီးဌာနဂရီမုံချပါရီကဘာခလေးတငယ်များနဲ့အထင်အမဲ pride အနာဂတ်အရေးရှေ့ရှုပြီးကကလေးတငယ်အခွန်အရေးများအတော် ready ဆိုခေါင်းဆိုင်ဖရာဆွေနွေပွေးစကဝိုင်းအစီအစိုင်းမှာယာယီသမတော်တူဝါလက်ရှိလာကအခုပိုင်ပရဂရမ်ခါဆော့ဖရိုက်ပါရီဂျန်နိုရိုမရိုစာတီကိုဂျန်နိုရိုထားတာလွင်မရမရတီဆွေရီတီအရီအခရွန်တီရှီအောင်ဘရူးဇူဘရူထောင်ရာဖို့ဖရိုက်ပါရီယောင်အဘရောင်းနူးညံ့သိမ်မွေးရိစိတ်အား30တီနာသာမရတီ ဉာဏ်ပညာအခရခံကောင်းတိရာအောင်လေးချောင်းပရိုထောင်ပြီးဖို့အထုလိုအပါရီဆိုင်ယနာရှောင်းစနိုက်ကိုရှုံးငင်းအောင်ကရူစာနေရနာတဖားမာလေးကျွန်တော်တို့ဤမျိုးစားတိုက်တိကိုဘဲဝင်းချောင်းကောင်းတိနာထီတွေးအဲနံဖို့လုံလဆိုင်ထောရာဖို့ background program လိုက်ပါရီလို့ယာယီတမဒါက program ပါရီပဒီပခါမသည်မလုံရှုံမုံတိအထိအကျဲတိအမျိုးမျိုး ground မြန်မာနိုင်ငံမှာရှိရီခလစ်တငေတိနာလူငေတိစောပညာရီနာကောင်းမွန်ရီကျက်မာရီဆောင်းရှောင်းမှုတိပိုင်ပုံစံမျိုးအစရှိရီအခရခဲလူအခွန်အရေးတိကိုစုံရှုံနေကြရရလို့ UNISA မြန်မာကလေးထုတ်ပြန်ထားပါရီဆာလာပြည်ရခိုင်မှာ AAE ထိုးဆိုင်တနိုင်ပြည်ပြအရာခါတဲတော်နာလူထုတီနာစူးစီညီညွတ်မှုအာဂရောင်းအောင်မောင်မှုတီရခရီလို့ AA program ရဲ့တတော်ကိုတောင်းစားပြပါမယ်ရခိုင်ပြည်နယ်မှာရှိရေးစိုက်ကောင် CA ဒဲစခန်တီကိုအရာခါတဲတော် AA ကထိုးဆိုင်ဆောင်တိုက်ခိုက်နေစောမှာတနိုင်ပြည်ခါပြန်ဖရိုက်ပြည်အရာခါတဲတော်နာလူထုတီစူးစီညီညွတ်မှုအာဂရောင်းအောင်မောင်မှုတီရခဆောပြိုင်ပနာရှာမဲ့ထားရေးဆိုင်းရေးနိုင်ငယ်ရေးရေမဲရှာအတိုင်းရှီတားနိုင်ဖို့လို့အဘရေဝရုံကရီထရီလို့ AAE ပရခွန်ရာဥခိုင်ဒုခကရွှေဖီမရီကိုနိုဝင်ဘာလ6ရက်မှာပရခရာခရီလို့တတရရှိပါရယ်တနိုင်ကရာထိုးဆိုင်အတော်ရှောင်းပရင်နေဘလာဝရခိုင်ပရင်နေကြောက်တော်မောင်ဦးမန်ဘရာပေါတော်မရီဘုံပုံနာကျွန်းရန်ပရီတန်တွေရသေးတောင်နာပူတီတောင်စားရှိရေမရုတီကိုသိမ့်ပိုင်နိုင်ခါပရီကမောင်တော်အတောင်ကုန်းနာကွာမှုနေဒီမှာတိုက်ပွေးတိစားလာပိကေပရောင့်ထန်နေရီလို့ပရော့ဆူထားပါရီထိန်ရှုံထားရီမရူတီမှာအေအီအီအော်ရှော်ရီရန်တရာတိစားတောင်ပိကေလေပန်းနေပြေလို့လေဥခိုင်ဒုခကဆိုပါရီတနိုင်တာကာလာအတော်မှာစိုက်ကောင်စီဤရီဒဲစခန်းအပါဝန်ဒဲစခန်းပေါင်းရာနာရှိပိကေသင်ပိုင်နိုင်ခါပြီလာနေခေယန်တီအမြပြသင်စေရာရှိခါရီလို့တဒွန်ရာရှိပါရီစားလာပိကေရခိုင်တိုက်ပွေးတနိုင်တာကာလာအတော်စိုက်ကောင်စီလာအောက်ခဲအဖွေးအစီတီကောင်အရတာပြည်သူခွန်နိုင်ရာကျော်တည်ဆုံခရတဲ့တောင်းကိုတောင်းစားပေးပါမယ်2023ခုနိုင်နိုဝင်ဘာလ6ရက်ကနေပြီးကေ2024ခုနိုင်နိုဝင်ဘာလ6ရက်အထိတကြောပြင်တိုက်ပွေးတနိုင်တာကာလာတော်ရခိုင်ပြည်နယ်နောက်ပလောင်ဝဒေသတီမှာအဂရင်ဖောက်ဆိုင်ကောင်စီနောက်၎င်းတို့၏လာအောက်ခင်အပွေးအစီတီတဲဖရမုံကောင်အရတာပြည်သူခွန်နိုင်ရာ35ဦးတည်ဆုံခရလို့ရခိုင်အမရူသာအပွေးရှုံး ULAE လူသားရှောင်းစာနာထောက်ထားရေးအဖွဲ့နာဖွင့်ပရိဆိုင်ရာပူပေါင်းဆောင်ရာရေယွန်း HTCO ကနိုဝင်ဘာလဆီရှိုင်ရာနီမှာတဒွန်ထောက်ပြန်ပါရယ်အမျိုးသား918ဦးနော်အမျိုးသမီး910ဆိုင်ဦးတည်ဆုံခရီးကရောင်းအထေးမှာအသားဆီရှိုင်နိုင်အောင်အရှိတရာ32ဦးပါဝင်မနာအစ္စလာမစ်အစွဲရောင်းစိုက်သွီးကလာနေကန်အပွေတီ ARSA RSO ARA အပွေတီကောင်22ဦးတည်ဆုံခရီးလို့သိရပါရယ်အလားတူရခိုင်မှာအရသာပြည်သူ1500ခေါက်စစ်ကိုဦးထိခိုက်တယ်ရာရရှိခရီးလို့လေးဖော်ပြထားပါရယ်တည်ဆုံတယ်ရာရလေးလူတီစောစိုက်ကောင်စီလီဂရောင်းတိုက်ခိုက်မှုလာနေဂရီပိုက်ခဲမှုစိုက်ကောင်စီနာ၎င်း၏လာအောက်ခံအပွေအစီတီစိုက်ကောင်ထိုးတဲဖရမှုစိုက်ကြံလာနေနေရင်းရုံမိုင်းပေါကွေးမှုတီဂရောင်းဖရိုက်ဂရောင်းထုတ်ပြန်ထားပါရယ်ဆာလာပီကေကိုရီးယားမှာရောင်းရှိနေပြီကေတော်လင်ရီမှာဒါတာကရာကရာပါဝန်နေရီမြန်မာနိုင်ငံသားတွေကို NUG ကိုစလေယုံအနေနဲ့ဒဲဆွန်းသမရအကာအကွေပြပနာရှိပြီကေဥပဒေပေါင်းတော်ကနေဆောင်ရပီနေရီတထောင်းကိုတောင်းစားပေးပါမယ်ကိုရီးယားမှာရောင်းရှိနေပြီကေတော်လင်ရီမှာဒါတာကရာကရာပါဝန်နေရီမြန်မာနိုင်ငံသားတွေကို NUG ကိုစလေယုံအနေနဲ့ဒဲဆွန်းသမရအကာအကွေပြလို့ရှိပြီကေဥပဒေပေါင်းထဲကနေပြီကေဆောင်ရပီနေရီလို့နိုဝင်ဘာလတော့မှာ NUG ကိုရီးယားကိုစလေယုံကအသီးပီးကြေညာပါရယ်ကိုရီးယားမှာရောင်းရှိနေပြီကေတော်လင်ရီမှာဒါတာကရာကရာပါဝန်နေရီမြန်မာနိုင်ငံသားတွေကို NUG ကိုစလေယုံအနေနဲ့ဒဲဆွန်းသမျှကာကွယ်ပေးပေးခဲ့ရှိပါရယ်နေထိုင်ခွင့်ဗီဇာအခအခေကောင်ကိုရီးယားလာဝကဤအဖမ်းအဆီးခံရတဲ့လူတွေကိုပြန်လည်ပြေးခဲ့လွဲမရောက်ရအတော့ဥပဒေပေါင်းထေကနေပြေးခဲ့ဆောင်ရပြီလို့ရှိပါရယ်လို့ဖော်ပြပါရယ်တော်လင်ရပြည်သူအသူမစိုးလာဝကဤအဖမ်းအဆီးနောက်ကရောလိုအကူအညီလိုအပ်ကေကိုစလီယုံအလौသမရီတာဝန်ခံဖုံး၃ညတိုင်း၃ညကိုတိုင်လေးခေါင်ခွန်နိုင်လေးဆိုင်နိုင်သုံးမဟုတ်ယုံဖုံး၃ညတိုင်း၃ညဆိုင်နိုင်နိုင်ခွန်နိုင်လေခွန်နိုင်ခွန်နိုင်သုံးတို့စားသွင်းနိုင် ground တည်ရပါရီအခုတောင်စားပိခရီတတော်တီကို Radio NUG အဖွေသားတီကပြပို့ထားစော်ခိုက်ပါရီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက် 8:00 နာရီခွဲနဲ့ည 8:00 နာရီခွဲအချိန်တွေမှာ ပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။